ဆရာဦးလာမောင်ကျော်ခင်ဗျာ2015အထွေထွေရွေးကောက်ပွဲအတွက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲစင်းပြုစုနေပြီဆိုတော့လေဘလို့လှုပ်ဆောင်နေပြီလဲဆိုတာလေအရင်ဆုံးသိပြစီခင်ဗျာ
ဟုတ်ကဲ့ပထမဆုံးကျွန်တော်တနင်္ဂနွေလို့မဲစင်းပြုစုတာနဲ့ပတ်သက်ပြီးကျွန်တော်အဆင့်၄ဆင့်ခွဲခြားပြီးဆောင်ရွက်ပါတယ်ခင်ဗျာပထမဆုံးကျွန်တော် 2014 ခုနှစ်နိုဝင်ဘာနေပြီးဒီဇင်ဘာလအထိကျွန်တော်သတ်မှတ်ထားပါတယ်ဒုတိယဆုံး 2014 ခုနှစ်ဒီဇင်ဘာလနဲ့ 2015 ခုနှစ်ဖေဖော်ဝါရီလအထိသတ်မှတ်ထားပါတယ်တတိယဆုံး 2015 ခုနှစ်ဇန်နဝါရီလနဲ့မတ်လအထိသတ်မှတ်ထားပါတယ်အဲသုတဆုံး 2015 ခုနှစ်ဖေဖော်ဝါရီလနဲ့ဧပြီလအထိကျွန်တော်သတ်မှတ်ထားပါတယ
်မဲစင်းပြုစုအဆင့်၄ဆင့်လုပ်မဲ့အကိစ္စမှာပေါ့လေဘလို့ပုံစံမျိုးများဆက်ပြီးတော့လှုပ်ဆောင်မလဲအသေးစိတ်လေးများပြောပြလို့ရနိုင်မလားခင
်ဗျပထမဆုံးကျွန်တော်ရုံတိုင်းဒီဇိုင်းမှာရှိရမျိုးနဲ့ဆင်မျိုးနဲ့မှာကျွန်တော်ဆောင်နေပါတယ်ခင်ဗျအဲဥစားတော့စစ်ကဲမျိုးနဲ့ဒဂုံမျိုးနဲ့လက်သားမျိုးနဲ့စိတ်ကြီးခနောက်တို့မျိုးနဲ့ကြောက်တရားမျိုးနဲ့လမ်းမတော်မျိုးနဲ့ပုတ္တရာမျိုးနဲ့ပဇွန်တော်မျိုးနဲ့ဒေါမျိုးနဲ့ကမားမျိုးနဲ့ဖြစ်ပါတယ်ခင်ဗျအဲကျွန်တော်ဒုတိယဆုံးမျိုးနဲ့ပေါ့42မျိုးနဲ့မှာဆောင်ရွက်သွားဖြစ်ပါတယ်ခင်ဗျအဲ့တော့ရုံတိုင်းဒီဇိုင်းကြီးက14မျိုးနဲ့ပါပါမယ်ဘိုင်းတိုင်းဒီဇိုင်းကြီးက15မျိုးနဲ့ပါပါမယ်နေပြည်တော်ကောင်စီကနေ6မျိုးနဲ့ပါပါမယ်ချင်းမြင့်နဲ့တောင်ပိုင်း6မျိုးနဲ့ပါပါခင်ဗျပထမဆင်းနဲ့ဒုတိယဆင်းရဲ့ရရှိတဲ့တွေ့ကြုံမှုတွေပြီးတော့တတိယဆင်းနဲ့သုတ္တဆင်းကိုဆောင်ရမယ့်မျိုးနယ်တွေကိုတိုင်းပြည်လိုက်ပြီးနေလီဗီယိုကော်မရှင်ဖော်ကအုပ်ထိုင်ညှိနှိုင်းတက်ပြီးတော့ကျွန်တော်ရွေးချယ်ဆောင်တော့ဖြစ်ပါတယ်
။ဒီနေ့ဆရာတို့သတင်းစာထဲမှာလည်းထုတ်ပြန်ထားတဲ့ကြေညာချက်မှာပါတယ်ပေါ့လေ
။
မဲစင်းရင်းမှာမပါတဲ့သူတွေကိုပုံစံ3နဲ့တောင်းခံဖို့ရဲ့နောက
်
မဲပေးပိုင်ခွင့်မရှိသူတွေကိုလည်းပုံစံ4ကငယ်တို့နဲ့လည်းတောင်းခံနိုင်တယ်။အဲ့ဒီကိစ္စကတော့ပြည်သူတွေနဲ့ချင်းချင်းလင်းလင်းသိအောင်ပေါ့လေရှင်းပြပေးပါလားဆရာ။
ဘာလို့ပုံစံ3နဲ့မိရဲ့မဲစင်းမှာမပါဘူးဆိုပါစို့ဗျာအဲ့တော့မဲစင်းမှာမပါဘူးဆိုတော့ကျွန်တော်အကြောင်းမျိုးရောက်ရှိနေတယ်ခင်ဗျာကျွန်တော်တို့ကဘယ်ကိုခြေခံလဲဆိုတော့ကျွန်တော်ရကြီးအုတ်ချုပ်ရုံမှာရှိတဲ့သူတို့ကရှိအိမ်ဆောင်စုရှင်းနေနောက်တစ်ခါကျွန်တော်အဲလောကရုံကတုတ်ထားတယ်66မြောက်6ပေါ့နော်ဒီစကားပြောပုံစံ10ပေါ့အဲ့ပေါ်မူတည်ပြီးတော့ကျွန်တော်ကောက်ခံတာဖြစ်ပါတယ်ခင်ဗျာဒီမှာသူ့ရဲ့နာမည်မပါဘူးဆိုလို့ရှိရင် तू ကဒီရုပ်စာကို तू ရဲ့ဥပမာဖြင့်ကျွန်တော်အိမ်18နှစ်ပြည့်သွားတယ်တမတ်တဲ့ရက်မှာ तू ကကျွန်တော်တတ်မှတ်တာဥပမာရေကောက်ပွဲကနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ဆိုပါလို့အဲ तू ကနိုဝင်ဘာ10ရက်နေ့မှာ तू ကပြည့်မှဖြစ်တဲ့အတွက်ကျွန်တော်တို့ရှင်းကောက်တဲ့ချိန်မှာကျွန်တော်အော်တိုဝါလာကိုလည်းကောက်တော့နိုဝင်ဘာ10ရက်နေ့မှာ तू ကလုပ်တဲ့အတွက်နိုဝင်ဘာ10ရက်မှာ तू 18နှစ်ပြည့် तू ရဲ့18နှစ်ပြည့်တော့ तू မင်းစင်းနဲ့ထည့်သွင်းဖို့ဆိုပြီးကျွန်တော်ပုံစံတောင်းနဲ့ကျွန်တော်စောင်းစုရမှာဖြစ်ပါတယ်မပါတဲ့နဲ့သူပါတယ်ဆိုတော့ကျွန်တော်ဥပမာဖြင့်သိဆုံးသွားသူတွေရှိနေတာပေါ့နော်ဒါကျွန်တော်အလွယ်ကူဆုံးပြောတော့သိဆုံးသွားဆိုကျွန်တော်တို့ကသူ့ရဲ့လုံထုံးလူကြီးဆိုလောကမှာကျွန်တော်သိဆုံးဆက်ကောင်ကျလို့ဘာလို့လဲဟိုအင်အားလျှော့မှာလောကပုံစံ66ဆောက်မှာသူကပုံစံဆင်မှာလျှော့ပြီးပါတယ်ခင်ဗျာသူကအဲ့လိုမလုပ်နိုင်ဆိုသူ့ရဲ့ပုံစံကျွန်တော်တို့ကယူထားတာဒီပုံစံဆက်ပေါ်မူတည်ယူထားတဲ့သူ့ရဲ့ဟာကြီးကပါနေတယ်ပါနေရပြည့်ဒီလူကဘယ်နည်းဘယ်ရမှာသိဆုံးသွားဖြစ်တဲ့အကြောင်းဒါမှမဟုတ်မဲစင်းမှာပယ်ပေးပါဆိုဖယ်ခိုင်းတာပါခင်ဗျာအဲ့လိုပါခင်ဗျာ
ဆရာလာမဲ့2015အထွေထွေရေကောက်ပွဲကျင်းပမဲ့နေ့အရက်အတိအကျဘောလေဘယ်အချိန်လောက်မှများထုတ်ပြန်နိုင်မလဲဆရာဆရာတို့ဒီရေကောက်ပွဲကော်မရှင်ဥပဒေထဲမှာလည်းပြဋ္ဌာန်းထားတဲ့အနေထားရပေါ့လေ
ဟုတ်ကဲ့ကျွန်တော်တို့ရေကောက်ပွဲကျင်းပမဲ့နေ့ကိုရေကောက်ပွဲကျင်းပမယ်ရပောင်း90ကျို့ကျွန်တော်ကြီးညာပေးပါခင်ဗျာ
နိုင်ငံရေးပါတီတွေအနေနဲ့ပေါ့လေရေကောက်ပွဲအတွက်ကိုမဲဆွယ်စည်းရုံးစဉ်ကာလအချိန်မှာရောနောက်ရေကောက်ပွဲကျင်းပတဲ့အချိန်ဒီမှာပေါ့လေလိုက်နာကျင့်သုံးဖို့အတွက်ကိုကျင့်ဝတ်တွေရေးဆဲကြဖို့ဆိုပြီးတော့လေဥက္ကဋ္ဌဦးတင်ရေးကလည်းတိုက်တွန်းထားတာမှာပေါ့လေအဲ့ဒီအထက်မှာဘလို့အချက်တွေမှာအဓိကပါဝင်သင့်ပါလေခင်ဗျာ
အဲ့ဒါကျွန်တော်နိုင်ငံပါတီဆွေးနွေးမှုကိုဆင်နေရှိပါသေးတယ်ခင်ဗျာ။ဘယ်ချက်တွေကပါတယ်နဲ့ဘယ်ချက်တွေကမပါတယ်လို့ညာ။ဥပမာလေးတစ်ခုကျွန်တော်ပြောမယ်ဆိုရင်မဲဆွေစီယုံးတဲ့အခါမှာလူပညာရှင်တွေအသုံးမပြုဘူးဆိုတဲ့ဟာကိုပါတီတစ်ခုကဒါထည့်တင်တယ်ပေါ့။နောက်ပါတီကသူကဒါမထည့်တင်ဘူးဒါသူ့ရဲ့စိတ်ဆိတ်နေသူဆောင်းတာဖြစ်တယ်မထည့်ဘူး။ဒါတွေကပါတီချင်းညှိရမယ့်ကိစ္စပါ။သူတို့စိုးဖြတ်နေတော့ပိုင်မယ်ရှိပါကျွန်တော်မပြောနိုင်ဘူးပေါ့
။သူတို့တွေကနေပြီးတော့ဒီလိုရေးဆွဲကြပြီးပြီဆိုလို့ရှိရင်ဆရာတို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြလာမယ်ဆိုလို့ရှိရင်ဆရာတို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပြန်လဲစစ်ဆေးပြီးထုတ်ပြန်ပေးမယ်တဲ့ပုံမျိုးလားဆရာ
။ဟုတ်ပါတယ်ခင်ဗျာ။
ဟိုမကြသေးခင်ရပိုင်းတွင်းကလည်းရန်ကုန်စီပင်ရွေးကောက်ပွဲမှာမဲဆန္ဒရှင်စီးရင်တွေကလည်းကမောက်ကမဖြစ်ခဲ့တာမျိုးတွေရှိခဲ့တယ်ဆိုတော့လေဒီ2015ရွေးကောက်ပွဲကြီးအတွက်ကိုလည်းဒီလိုပြဿနာမျိုးတွေမဖြစ်အောင်ပေါ့လေဆရာတို့နေနဲ့ဘလို့စီစဉ်ဆောင်ရွက်သွားဖို့များစီစဉ်ရှိပါသလဲကြာ
အခုကျွန်တော်မဲဆန္ဒရှင်စင်အခြေခံမဲဆန္ဒရှင်ကောက်ရဆိုတော့ကျွန်တော်အဲ့မဲဆန္ဒရှင်ရှင်ပွဲလုံးဖြစ်မှာဆိုတဲ့အတွက်ကျွန်တော်ကောက်တာပါအားလုံးပြောရရင်ကျွန်တော်ကြော်ညာစင်ပေါ်မှာကတ်ပြီးထားမယ်သူတို့ကျွန်တော်အသိပညာပေးမယ်ဥပမာဖြင့်ကျွန်တော်စိတ်ကမ်းမြူနယ်မှာမဲစင်ကတ်ပါပြီပြည်သူများလာပြီးကြည့်ပြီပါဘယ်နည်းရယ်ဘယ်နည်းကြောကတ်ထားပြီမယ်ကျွန်တော်ကြင်ညာပေးမယ်ကြင်ညာပေးအဲ့မှာကျွန်တော်ဆိုးပါပြောလို့ကိုယ့်နာမည်ပတ်မပါဘူးမိအိမ်တော်စုတွေကတော့နေတော့တူတယောက်ကသွားကြည့်ကြင်တာပေါ့နောက်ကြည့်ပြီးတော့သူတို့နာမည်တွေမပိုင်ရင်သူတို့ဘာကြောင့်မပါလဲဆိုတာသူဖြည့်စွန်းလို့လည်းကျွန်တော်ဆိုးပါပြောပုံစံ3နဲ့သူတောက်ခံမယ်အချက်လက်မှနေပုံစံ၄ခန့်နေနဲ့ဟိုဖြစ်မယ်လေပတ်ပတ်ကိုမရှိတဲ့လူပါနေပုံစံ၄နဲ့ကတ်ပေါ့အဲ့လိုမျိုးပုံစံသွားပါပါခင်ဗျ
အခုလိုပြချပေးတာဆရာကျေးဇူးပါဆရာ
ဟုတ်ကဲ့